ှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းမှာမြမတမ်ဘရိုနဲ့ TNLA တအောင်းပလောင်တပ်ဖွဲ့တို့အကြားတိုက်ပွဲကြောင့်ဒေသခံတွေရဲ့နေထိုင်မှုအရှင်းတိုင်းရေးလုပ်ငန်းတွေရပ်ထားရပြီးစာတင်ကြောင်းလည်းပိတ်ထားရတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်တိုက်ပွဲတွေကြောင့်စစ်တပ်ရဲ့အမိန့်နဲ့မန္လန်ရွာသား300ကျော်ဟာနေအိမ်ကနေဖယ်ရှားပေးရပြီးတော့ရွာဖုံးတော်ကြီးကျောင်းမှာသွားပြီးစုဝေးနေကြတာပါလက်ရှိနမ်ဆာမြို့နယ်နဲ့ကုတ်ခံမြို့နယ်အတွင်းမှာစီးရဲတင်းမာနေတဲ့ဒီအခြေအနေတွေကို VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကနေသတင်းပေးပို့ထားပါတယ်
။ရှမ်းပြည်နယ်နမ်ဆာမြို့နယ်မန္လန်ရွာဘက်မှာမြမတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မန္လန်ဒေသခံရွာသား300လောက်ရွာသွေးမှာပိတ်မိနေတယ်လို့ဒေသခံရွာသားမိုင်းအလှကပြောပါတယ
်။ဟိုမန္လန်ရွာချင်းကအခုနည်းတော့ရမ်းစိုးပဲပေါ့တော့မတင်သားတဲ့လူတွေအဲ့ဒီအစိုးရဖြစ်ကြတော့တိုက်ပွဲဖြစ်နေတယ်ဆိုပြီးဆရာဖြစ်တော့နေတဲ့တော့တတ်တူလဲတော့ခံလာအဲ့မှာ9ရောက်တော့ရှိကုန်တော့အစား6ရောက်ပေါ့တရားတော့တော်တော်လွတ်ပြီးသားရင်တော့ကျန်နေ9ရောက်တော့ဒီတိုင်းနဲ့ခံလာတယ်ပေါ့နော်။နောက်တဲ့ရွာသေးရွာသားတွေကအခုအဒီဖုန်းကြီးတောင်းတယ်ခုံချုပ်ကြတယ်ပေါ့။အဲတောင်းတာတော်တော့ရှိနေ။အိမ်ကစစ်ပြီးတော့မှဖုန်းကြောင်အကုန်လုံးခေါ်တော့တယ်အဲ့ဒီဘုံကြောင်အကုန်လုံးခေါ်ကြဘယ်သူမှကိုယ်ရင်ကိုပြန်လို့မရဘူးအဲ့လိုပေါ့နော်။ဒါအမှချုပ်ချာရေပေါ့နော်။အဲခလေးနီးပါးရောအကုန်လုံးကံကြံသွားရောအားလုံးအဒီဖုန်းကြောင်ပဲ။ဆိုတော့ဘုံတိတ်ရောမှာဘုံပစ်ခိုင်းတယ်တချို့တို့တိတ်ရတော့ဘုံပစ်ခိုင်းတယ်။အိမ်တိုင်းကိုပေါက်ပြီးတော့တက်မပါရင်ကျတော့တော့ပြတ်ပြီးတော့မှပြင်ပေါက်ပြီးတော့အကုန်လုံးအဲ့လိုဆက်ပြီးတော့မှအကုန်လုံးကြည့်နေဆွေးဆွေးနေအိမ်မဲအိမ်ဒီတိုင်းပေါ့။
ပြီးခဲ့တဲ့ရက်ပိုင်းမှာတမ်းမလောင်တပ်ဖွဲ့ကနေမန္လန်ရွာသွင်းအမျိုးသမီးစွမ်းရည်မြင့်တင်ရေးတင်သားပို့ချနေစဉ်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းမြမတမတော်ကနေမန္လန်ရွာကိုဝိုင်းပတ်ပိတ်ဆို့ထားခဲ့တာပါဒီစီနေကတော့မန္လန်ရွာသားမိုင်လှကခုလိုဆက်ပြောပါတယ
်မန္လန်ရွာမှာဆိုအယောက်ပေါ်19လောက်20တောရှိရရှိပါရဲ့ဝမ်းနေမှာဒီစနောက်ခဲတော့ရှိမှာလေလာရှုမှာတော့ပိတ်တော့မများဘူးတချို့ကမီတာခုတစ်စင်းပြည့်တဲ့မီတာခုဆိုတော့လာရှုမှာတော့ရှောင်းပြီးနေပေါ့နော်ကျွန်တော်အခုဒီမမဲဆိုရင်ကျတော့အဓိကကလေးဒီတက်ပေါ်တော့တောင်းနေတဲ့တရားရဲ့တိုက်ပွဲကြမှာနည်းနည်းဒုက္ခရောက်တဲ့လူတွေများတော့အတော်များရဲ့အမြင်ရှိပါရဲ့လက်ထက်တွေလည်းလုံးလည်းမသွားရအကုန်လုံးဘလို့တွေမသွားရအဲ့လိုမျိုးဖြစ်နေကုန်တာ
သမတော်ကနေထင်းထင်းသားတဲ့မန္လာရွာသားတွေထက်ကဒီကနေ့မှာမန္လွယ်ရွာဘက်ကို19ဦးသိမ်းရှောင်ရောက်ရှိနေတယ်လို့နမ်မလင်ရွာဘက်မှာအယောက်50ကဆက်ပြီးသိမ်းရှောင်နေကြရပါတယ်မန္လန်ရွာသားတွေကိုတပ်မတော်ကနေတွာလာခွေပိတ်ပင်ထားတဲ့အခြေအနေတွေကြောင့်လေယာချမ်းမြေတဲတွာလာခွေမရှိသလိုကျောင်းသားတွေရဲ့ပညာသင်ကြားရေးအတွက်လည်းစိုးရိမ်နေရတယ်လို့သူကဆိုပါတယ်။လက်ရှိမှာရှမ်းပြည်နယ်မြောက်ပိုင်းနန်းဆာမြို့နယ်နဲ့ကြောင်မွေးမြို့နယ်ဘက်မှာမြမတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ TNL နိုင်ငံခြားဆက်ဆံရေးတာဝန်ခံစာပန်းလှကပြောပါတယ်
။တိုက်ပွဲကမစဉ်မနေ့တုန်းကဒီ9စင်းဖြစ်ပွားတယ်။ဒီကျွန်တော်တမ9မှာမစိဒီတမဖြစ်မှာ3စင်းလောက်ဖြစ်တယ်။တမဖြစ်မှာဖြစ်တဲ့စင်းကအဝါလာမှာပြီးတယ်။ဒီကနေ့မနေ့3နိုင်လောက်မှာပြီးတယ်။ဒီကနေ့မနေ့အဝါ7နိုင်ခေလောက်ဆက်မိစားပြီးတော့ခုချိန်ဒီတိုက်ပွဲဖြစ်ပွားနေတော့မှာ
အခုလိုဖြစ်ပွားနေတဲ့တိုက်ပွဲတွေနှစ်ဖက်စီကိုင်းမှုတွေကိုအတိမပြုတ်နိုင်သေးသလိုဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ဒေတာတွင်တိုက်ပွဲတွေရပ်တန့်နေရွဲ့ပလောင်ကူပိုင်အုပ်ချုပ်ရေးရဦးစီးကော်မတီတွေကလည်းကြိုးပမ်းဆောင်ရွက်နေပါတယ်။အခုလိုတိုက်ပွဲတွင်ရွာသားတွေထိခိုက်မှုအခြေအနေနဲ့ပတ်သက်လို့ဦးစီးကော်မတီဖွဲ့သူအနေနဲ့ရှမ်းပြည်နယ်နယ်စပ်လုံခြုံရေးဝန်ကြီးကိုတင်ပြထားပေမဲ့လည်းအရေးယူဆောင်ရွက်တာမျိုးမရှိသေးဘူးလို့ဦးစီးဖွဲ့ဝင်စာလှပေးကအခုလိုပြောပါတယ်။
အဲ့ဒီလူစုတွေကကျွန်တော်တို့ဟိုအပင်ပို့တာတဲ့အချိန်နဲ့တည်းကြီးပဲကျွန်တော်တို့ကဒီလေလုံးဝင်ကြီးကိုပြန်ပို့တယ်လေလုံးဝင်ကြီးဟာပြန်စီရဲ့ဥစ္စာလည်းဖြစ်တယ်လေအရေးယူစင်းမယူချင်းစုံစမ်းစစ်ဆေးခြင်းမစစ်ဆေးခြင်းကကျွန်တော်တို့နောက်ကွယ်မှာဖြစ်တဲ့အတွက်ကြောင့်ဘလောက်အထိကျွန်တော်ရဲ့လုပ်တယ်လဲဘလောက်တယ်လဲဆိုတော့ကျွန်တော်တို့လည်းမသိရတဲ့အနေအထားမျိုးပါနော်ပြောပြီးမှလည်းအဲ့ဒီဘာမှအရေးကြီးဘူးရောချေးပေးတာမျိုးအရေးကြီးတာမျိုးမကြောက်ဘူးအဲ့တော့ကျွန်တော်တို့ကိုယ်ကိုင်ကိုချက်ခွင့်ရတာအမိသာမတ်တ်ကိုယ်ကိုင်ကိုချက်ခွင့်ရဒေတာပဲဖြစ်တယ်ကျွန်တော်တို့ဟာဘာမှတကယ်ကိုယ်ကိုင်ကိုချက်ခွင့်ရဒေတာမဟုတ်ဘူးဆိုတာသိသိသာသာသိနေကြတော့ကြာရေ
းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြီးဦးဆောင်ပြီးလှုပ်ဆောင်နေတဲ့27ရာစုပင်လုံဒုတိယကြိမ်ညီလာခံကလည်းဒီကနေ့အထိတမ်းပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတာပါတမ်းပလောင်တပ်ဖွဲ့ဟာ NC လက်မှတ်ရေးသူဘူးအစိုးရကနေလက်မခံသေးတဲ့ဖွဲ့စည်းဖြစ်တယ်လို့လက်ရှိမှာ UWFC ဝပြည်တွေးစည်းညီညွတ်ရေးအဖွဲ့ကဦးဆောင်တဲ့မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကဖွဲ့တပ်ပေါင်းစုဖြစ်တဲ့ပြည်တော်စုနိုင်ငံရေးစုနေညီနိုင်ရေးကော်မတီအဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ